မြန်မာနိုင်ငံတဝန်းမှာတော့မိုးများရေကြီးရေချမ်းမှုတွေဖြစ်ပြီးမြေပြိုကျမှုတွေကြောင့်သေဆုံးသူဟာ80ကျော်ရှိလာပြီဖြစ်ပါတယ်။ဒါ့အပြင်ရေဘေးအန္တရာယ်ရဲ့နောက်ဆက်တွဲကူးစက်ရောဂါတွေဖြစ်ပွားတာတွေအတွက်ကိုလည်းပြင်ဆင်ဆောင်ရွက်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြောင်းပြေဆိုကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းတို့မှာဇူလိုင်လနဲ့ဩဂုတ်လအတွင်းရေကြီးရေရှမ်းပြီးမြေပြိုဓာတ်ဖြစ်ပွားခဲ့လို့တေဆုံးသူ80ကျော်တိရှိလာပြီးရေပေဒုက္ခသည်8000ကျော်ရှိလာပါပြီ။တေဆုံးမှုအဆိုးဆုံးကအခုလ10ရက်နေ့ကမွန်ပြည်နယ်ပေါင်မြို့တဲဘူးကျောင်းကျေးရွာမှာတောင်ပြိုကျလာကြောင်းလူ65ယောက်တေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။တေဆုံးတန်ရန်ရရှိတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လေထွန်းက
65ယောက်မနေ့ကတည်ရတယ်နောက်48ဦးတန်ရန်ရပေါ့ဟုတ်အဲ့ဒါပေါင်မျိုးနဲ့နောက်ဟိုကျမတို့မနေ့ကထိတည်ထားတာတွေကတော့ကျန်မုံပြင်းနဲ့ကြိုက်မျိုးမျိုးနဲ့မှလည်းတယောက်ရှိတယ်ကြားတဦးပေါ့နော်ရင်းနဲ့တေဆုံးနဲ့တနင်္လာရီတိုင်းမှာကြတော့တနင်္လာရီညနေမှာကလေးတဦးတေဆုံးတယ်နောက်တနင်္လာရီညနေမှာပဲဟိုတက်တော်သားတူပေါ့နော်တည်ဆုံးတာရှိတယ်။နောက်မန္တလေးကကြတော့ဟိုညဦးမျိုးနော်ပေါ့အဲဒီကကြတော့လေသူကလည်း10ရက်နေလောက်ကပါဟိုမိုးရွာတော့တထားဖြတ်ကွင်းနဲ့ကြာတူတည်ဆုံးတာရှိတယ်။နောက်တံမြူစရမှာရှိတယ်လို့သိပြီမယ်ကျွန်တော်တို့အတိကြတော့မရသေးဘူးဟု
တ်။ဒါအပြင်ရေးတော်ယ်လမ်းပိုင်းမလွဲတာမှာတောင်ပြိုကျတဲ့ဖြစ်စဉ်ဖြစ်ပွားခဲ့လို့အမျိုးသားနှုတ်တည်ဆုံးခဲ့ပါသေးတယ်။အဆိုအအနေနဲ့လက်ရှိအချိန်ထိရှာမွေကယ်ဆယ်ရေးတွေဇက်တိုက်ပြုလုပ်နေတယ်လို့လိုအပ်တဲ့ကူညီထောက်ပံ့မှုတွေလည်းပြုလုပ်နေပါတယ်။ရေကြီးရှင်တာအနေနဲ့နောက်ဆက်တဲ့ဝမ်ပြက်ဝမ်လျှော်ကျန်းမာရေးပြဿနာတွေအတွက်ရေတန့်စင်ဆေးထည့်တာတွေစောင့်နေရလို့ပေါင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီကွန်ချန်က
ရေကန်တွေမှာအခုဒီဟာမဖြစ်အောင်ဆေးခတ်ဖို့ဟိုဟာပေါ့လေဒီကိုတက်ဆေးတွေဟိုဟာခတ်တယ်ဟိုပါလေအဲ့ဒါတွေတော့ like ဆိုပေါင်ရွက်နေကြတယ်ဟုတ်အဲ့ဒါတွေလုတ်ကိုလုတ်အောင်မရေကျပြီးတဲ့ရေကန်တွေလည်းသုံးလို့ရအောင်အဲ့ဒါတွေပြန်ပြီးတော့ဆောင်ရမှာအရေးကြီးဆုံးကအဲ့ဒါပဲအဲ့ဒါမလုပ်ရင်တော့ဝန်းချောမှာပဲ
လက်ရှိချိန်မှာတော့တောင်ပြိုကျတဲ့ကြောင့်လမ်းမဆက်သေးပြီးပြတော့သွားတဲ့ရေးတော်ဝယ်မလွဲတောင်လမ်းမိုင်းကိုဆက်လို့ဝန်ကြီးဌာနကယာယီပရင်တရားထိုးပေးထားတဲ့အတွက်ရေများပုံမှန်ပြန်လည်သွားလာနေနိုင်ပြီဖြစ်ပါတယ်ရေပြန်ကျသွားပြီဆိုပေမဲ့ရေဘေးဒုက္ခသည်တွေဟာရေဘေးဆောင်စကန်တွေမှာဆက်လက်ကိုလုံနေရသေးပဲဖြစ်ပါတယ်ဒါအပြင်တောင်ပြိုကျမှုဖြစ်စဉ်နဲ့ပတ်သက်လို့မြေပြိုကျရာမှာပါသွားတဲ့အိမ်တွေကိုပြန်လည်တည်ဆောက်ပေးမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်ပညာရှင်တွေကတော့မွန်ပြည်နယ်နဲ့တနင်္လာရီမှာနောက်ထပ်တောင်ပြိုကျတာတွေဖြစ်ပေါ်မှာစိုးရိမ်တဲ့အတွက်တောင်ပေါ်နဲ့တောင်ဆောင်တွေမှာနေထိုင်တဲ့လူတွေကိုပြောင်းရွှေ့ဖို့အကြံပြုထားပါတယ်။ဒါအပြင်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းမိုးလေဝသသတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားဝန်ကြီးဌာနကလည်းအရေးပေါ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပါတယ်ခင်ဗျာ။